ယခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအတွက်တိုးပွားလာနေတဲ့ပေါ် ICRC နိုင်ငံတကာချက်ချင်းဒီဖွဲ့ကစိုးရင်ပူပန်နေကြောင်းမင်းတို့ကသတင်းထုတ်ပြန်ပါတယ်မြန်မာစစ်အတပ်နဲ့အေးရခိုင်တပ်ဖွဲ့တွေကြားပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကစပြီးတော့တိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့ပြီးစစ်ဘေးရှောင်ရပ်သူရပ်သားအရေးအတွက်က19,000ကျော်ရှိလာနေပါတယ်ဒီစစ်ဘေးဒုက္ခသည်တွေကကြောက်တော်ပူတီတောင်ပုံနှကျွန်းရသေတောင်မောင်းတော်မင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာယာယီစခန်းတွေချနေကြပါတယ်ကျိုးတွေကလည်းဘုံကြီးကြောင်းနေမှာမိခုံနေကြပါလေ။ပုံနှကျွန်းမျိုးနယ်ကထက်မြက်လဲရွာကဒုက္ခသည်စခန်းတစ်ခုထဲမှာကိုပဲလူ900ကျော်ရှိနေပါတယ်။ခြေချင်းထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေဟာတောတောင်ထွက်တဲ့နေရာတွေမှာလည်းရှိနေပြီးဖြစ်တယ်လို့ကြုံတယ်လို့စဉ်းစားရတဲ့အခြေအနေနဲ့စခန်းချနေကြပါလေ။ ICRC နိုင်ငံတကာချက်ချင်းဒီဘက်ကဒုက္ခသည်တွေအတွက်အစားအသောက်ဖျားဆောင်တဲ့တခြားအိမ်သုံးပစ္စည်းတွေရွက်ဖြင့်တဲထုတ်ဖို့တာပေါ်လင်စားတွေအပြင်အစားအစာတွေဝယ်ယူနိုင်ဖို့ငွေကြေးနဲ့ထောက်ပံ့ကူညီနေပါလေ။ ICRC အဖွဲ့ရဲ့ကူညီဆောင်ရွက်မှုတွေကရခိုင်ပြည်နယ်မှာ2012ခုနှစ်ကစပြီးလှုပ်ဆောင်လာခဲ့ပါလေ။ဒုက္ခသည်အနေနဲ့ကိုယ်ရင်ကိုယ်ရမှာငြင်းချမ်းနဲ့ဘရော့ပြန်နေရမယ်ဆိုတာကိုမသိနိုင်ကြဘဲဖြစ်နေတယ်လို့ ICRC ရဲ့သတင်းမှာဖော်ပြထားပါတယ်